အင်အားအလုံးရင်းနဲ့စစ်တောင်းဆင်းလာတဲ့စစ်ကောင်စီတပ်တွေနဲ့ကရင်ပြည်ပူးပေါင်းတပ်တွေကြားပြီးခဲ့တဲ့ဇူလိုင်လ20ရက်နေ့ကစလို့လွိုက်ကော်မိုးပြဲဖေခုံလမ်းမကြီးတစ်လျှောက်မှာရက်ဆက်တိုက်ပွဲပြင်းထန်ခဲ့တယ်လို့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတဦးက VOA ကိုပြောပါတယ်ဒီတိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကလေကြောင်းအသုံးပြုပြီးဘုံကျဲတိုက်ခိုက်တာမျိုးမရှိပေမဲ့လက်နက်ကြီးတွေအလွန်ကျွံအသုံးပြုပစ်ခတ်တာတွေရှိခဲ့တယ်လို့ပြောပါတယ်ဒီလိုပစ်ခတ်မှုတွေကြောင့်16နှစ်အရွယ်အရက်သားတဦးသေဆုံးပြီး6ဦးထိခိုက်ဒဏ်ရာရရှိတယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူကအခုလိုပြောပါဗျ
။လက်နေကြီးတွေအများကြီးတုံးပြီးတော့တိုက်ခိုက်တယ်။အထူးသဖြင့်ဒီပြည်သူတွေရှိနေတဲ့ခြေရွာတွေကိုဒါလက်နေကြီးကြားရောက်ပြီးတော့ပြည်သူတွေထိခိုက်ဒေဆုံးတာတွေရှိတယ်။20ရက်နေ့ကနေစဖြစ်တဲ့ဒီတိုက်ပွဲတွေအတွင်းမှာပေါ့နော်။အာလက်နေကြီးထိခိုက်မှုကြောင့်ပြည်သူ6ဦးထိဒဏ်ရာရပြီးတော့16နှစ်အရွယ်လူငယ်တဦးထိခိုက်ဒေဆုံးတယ်ပေါ့နော်
။ထိခိုက်ဒေဆုံးမှုတွေနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတိမပြုတ်နိုင်တယ်လို့စစ်ကောင်စီဘက်ကလည်းထုတ်ပြန်ထားတာမရှိပါဘူး။ Lycor မိုးပြဲဖဲခုံလမ်းမကြီးတစ်လျှောက်မှာဇူလိုင်လ20ရက်နေ့ကနေ28ရက်နေ့အထိနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တာပါ။ဇူလိုင်လ24ရက်နေ့နဲ့25ရက်နေ့နှစ်ရက်တာတိုက်ပွဲမှာစစ်တပ်ဘက်ကအယောက်20ထဲမနည်းသေဆုံးကြောင်းနဲ့လက်နက်ခဲယမ်းပစ္စည်းတွေသိမ်းဆည်းရမိတဲ့အကြောင်းပူးပေါင်းတပ်ဖွဲ့တွေကဓာတ်ပုံနဲ့အတူထုတ်ပြန်ထားပေမဲ့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်တာမရှိသေးပါဘူး။ဒီကနေ့မှာနှစ်ဖက်ထိတွေ့တိုက်ပွဲဖြစ်တာမျိုးမရှိပေမဲ့လွိုက်ကော်မိုးပြဲဖဲခုံလမ်းမကြီးတစ်လျှောက်မှာစစ်ကောင်စီတပ်တွေကတပ်ဆွဲနေရာယူထားတာအချိန်မရွေးနှစ်ဖက်တိုက်ပွဲပြင်းထန်လာနိုင်တယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူကပြောပါတယ
်။လမကြီးတခြားပေါ့နော်။လွယ်ကောမိုးပြဲကြားကလမကြီးတခြားမှာတော့စစ်ကောင်စီအရေးရှိရင်ဆိုရသူတို့စစ်စီဂိတ်စခန်းတွေမှာချထားတဲ့ကင်ပုံးတွေရှိတယ်။နောက်ပြီးတော့ဒီကုန်းတာတို့ဆောင်ကန်းတို့အထူးသဖြင့်ဒီရှန်ကန်းနဲ့စတဲ့ဝိုက်မှာရှိတဲ့ကြေးဝါတွေမှာတော့စစ်ကောင်စီကတော့တပ်ဆွဲထားပြီးသားဖြစ်တယ်ပေါ့နော်
။မိုးပြဲမျိုးကစစ်ဆောင်တွေကိုကူညီနေသူတအုပ်ကတော့အချက်ချာကြတဲ့ပြည်ထောင်စုလမကြီးရဲ့နေရာတော်တော်များများမှာစစ်တပ်ဘက်ကပိတ်ဆို့စစ်ဆေးတာတွေရှိနေတာမို့သွားရလာရေးခက်ခဲနေတယ်လို့ပြစ်ခတ်မှုတွေကြောင့်နေရမပြန်နိုင်သေးတဲ့အကြောင်းပြောပါရစေ
။သွားလာရေးကြတော့တိတ်အဆင်မပြေဘူးနော်။စစ်ကောင်စီကအခုလည်းမူပြင်းနေနောက်ဆက်ချန်လည်းစစ်ကောင်စီတွေကမှလမ်းပိတ်ထားတာပေါ့။အဲ့ဒီတိုက်ပွဲဖြစ်နေတဲ့ area လည်းဖြစ်တယ်နော်။သူတို့ကလမ်းလည်းပိတ်ပိတ်တာပေါ့။နောက်လမ်းမကြီးအပေါ်ပိုင်းခါကျတော့သွားလာလို့လောကမရဘူးပေါ့။မနေတဲ့လူတွေများတယ်ပေါ့နော်။နေတဲ့လူလည်းဝုန်းဝီးတဲ့အမျိုးပေါ့နော်။အဲ့လိုမျိုးပဲနေတယ်နောက်တော်တော်ရောကြတော့မဝင်ကြဝင်ဝင်လာနဲ့ဒီတိခခံရတာတွေလည်းအကြုံလာများတဲ့ခါကျတော့မဝင်ဖြစ်ကြတော့ပါဘူ
း။မိုးပြဲမျိုးမှာပြီးခဲ့တဲ့ဇွန်လတိုက်ပွဲတွေပြင်းထန်လာခဲ့ချိန်ကစလို့မြို့ကန်အကုံနီးပါအိုးအိမ်ဆွန့်ခွာဘေးလွယာကိုတိမ်းရှောင်နေကြရပါတယ်။တိုက်ခိုက်မှုတွေငြိမ်သက်သွားတဲ့အခါမျိုးမှာဒေသခံတွေမြို့ထဲပြန်ဝင်ဖို့ကြိုးစားကြပေမဲ့စစ်တပ်ကပစ်ခတ်တာတွေရှိလို့နေရမပြန်ရဲတာလို့စစ်ရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်။ပြီးခဲ့တဲ့ဇွန်လအတွင်းမိုးပြဲတိုက်ပွဲတွေမှာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ဥတီယာမဲ့ရန်တပ်ပစ်ခတ်တာကြောင့်အရသား28ဦးထက်မနည်းသေဆုံးခဲ့တယ်လို့မြေပြင်ကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါတယ်။လက်ရှိအချိန်ထိရှမ်းကယားအစက်ဒေသတွေမှာနှစ်ဖက်ပစ်ခတ်တိုက်ခိုက်တံတွေကြိုကြားဆိုသလိုကြားနေရပြီးစိုးရိမ်ထိန်းလန့်နေကြရတယ်လို့ဒေသခံတွေကပြောပါတယ်ရှင်။